မင်္ဂလာညနေခင်းပါတောသားရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှင်းနေတွေကအကြံပြုလိုက်ပါတယ်။နောက်ဒီမြန်မာနိုင်ငံကပြည်ပခါတွေအရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကူညီနိုင်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရမှုဟာအေးအေးခေါ်ရခိုင်တပ်ဖွဲ့ကကြိုးတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ပေါ်ရခိုင်တပ်ကဘယ်လိုတုံ့ပြန်ပါသလဲ
။မမဆိုးအနေနဲ့နော်ဒါပြည်ထနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတစ်ခုခုရတိုင်းမှာနော်ကျွန်တော်တို့ဒါတော်လိုင်းရဲ့ဖွင့်စည်းတွေကိုနော်ဂုဏ်သက်ကြည
ွှန်လို့အေးအေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခပြောသွားတာပါရှင်။ပြည်စုံကတော့မကြခင်ကြမှာပါ။ကြအပြင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဖြစ်မှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင် TNL တအောင်ပလောင်တပ်ဖွဲ့တို့ကြားတကြော့ပြန်တိုက်ပွဲတွေကြောင့်ဒေသခံတွေနေရာဆွန့်ခွာထွက်ပြေးနေရတဲ့တဲ့တွင်နဲ့နိုင်ငံရင်ကျဲမှုဖလဲရေးအစီအစဉ်အရအမေရိကန်အခြေစိုက် Next Level Hip Hop ဖွဲ့ဟာတနင်္လာနေ့ညကအမေရိကန်သံအမကြီးနေအိမ်မှာမြမပရိသတ်တွေကိုဖျော်ဖြေတဲ့တဲ့တွင်ကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတင်းတွေကိုကွန်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှင်းနေတွေကအကြံပြုလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆံမှုရှိခဲ့သလားဆိုတာနဲ့နောက်သူသမ္မတဖြစ်လာပြီးမှကြာခင်မှာပြည်အောင်စုဆောင်ဆန်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုယာရုကနေဖယ်ရှားလိုက်တာဟာတရားရေးအပေါ်ကြားဝင်ဆွဖက်ရရောက်သလားဆိုတာကိုအထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာကဆောင်ဆန်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာမှားယွင်းပြောကြားတာတွေဒါမှမဟုတ်ရှင်းအောင်မညီပြောဆိုခဲ့မိရင်ပြည်အောင်စုဆောင်ဆန်းစစ်ဆေးမှုကိုလိန်လယ်ထွက်ဆိုမှုနဲ့ထပ်မံတရားစွဲဆိုခံရဖို့အခြေအနေတွေဖြစ်လာနိုင်တာကြောင့်သူရှင်တွေကဆိုရင်နေတာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရှိထားသူတွေကိုကူကားပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုတင်းနှလာနေကထုတ်ပြန်ခဲ့တာပါသမရထမ်ကတော့အထူးဆောင်ဆန်းစစ်ဆေးမှုနဲ့တွေ့ဆုံပြီးတော့ဖြစ်ကြသွားဖို့ဆန္ဒရှိကြောင်းပြောဆိုထားမှုပါတယ်သူအနေနဲ့ဘာမှမမှန်မကန်လှုပ်ထားတာမရှိတာကြောင့်နောက်မူလာနဲ့တွေ့ဆုံသွားမှာဖြစ်ပြီးတကယ်ဘာတွေဖြစ်ပျက်နေသလဲဆိုတာကိုအဓိကကြတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့ပေါ်ဆိုရင်လည်းသူကသတင်းထုတ်တွေရဲ့အမိကိုဖြစ်ကြဘူးပါတယ်ထရမ့်အနေနဲ့သူပြောထားတဲ့ကိရိတွေကိုဖျက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွေ့ဆုံမှုညှင်းဆန်မယ်ဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလာအနေနဲ့ထရမ့်လာရောက်အစ်စ်ခံမှုစင့်ခေါ်သွားနိုင်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ထုသမ္မတဒီသတင်းပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားပါတယ်အမေရိကန်ထုသမ္မတမိုက်ပန်စ်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးဘူးဒါပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးစောင့်ကြည့်သွားမယ်လို့အလက်စကာမှဒီနေ့ထုတ်ပြောလိုက်ပါတယ်ဒါအပြင်ထုသမ္မတပန်စ်အနေနဲ့မြောက်ကိုရီးယားအရာရှိတွေနဲ့ဒီအိုလံပစ်ပွဲမှာတွေ့နိုင်လားလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုလည်းဒီမတိုင်ခင်ပေရူးနိုင်ငံခီးစင်တဲမှာသတင်းတောက်တွေကမေးရမှာဝန်ကြီးတယ်လာဆန်ကလည်းဒုသမရမိုက်ပန်စ်အခုပြောခဲ့တယ်လို့မျိုးပဲပြန်ဖြေခဲ့ပါတယ်ဒုသမရပန်စ်ကလည်းဂျပန်နိုင်ငံကိုမထွက်ခင်သတင်းတောက်တွေနဲ့တွေ့ရမှာမြောက်ကိုရီးယားဘက်ကဘသူကိုမဆိုဘလို့ပုံနဲ့ပဲတွေ့ရသူပြောမှာကဒီစကားပဲအဲ့ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပဲ့ထိန်တုံးကြည့်ရည်မှန်းချက်ကြီးကိုလုံးဝတခါတည်းအပီးပိုင်စွန့်ရမယ်ဆိုတာပါပဲလို့ရှင်းပြခဲ့ပါတယ်ဒါအပြင်ဒုသမရပန်စ်ကဆက်ပြီးသမ္မတထရမ့်အနေနဲ့လည်းအခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အပြေရှာတာမျိုးကိုအမြဲတမ်းယုံကြည်ထားကြောင်းထုတ်ပြောထားတယ်လို့ဆိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဟာနိုင်ငံမြောက်ပိုင်းကတာလီဘန်တွေကိုလေကြောင်းကနေတဆင့်နောက်တစ်ဖန်စတင်ပုံကျဲတိုက်ခိုက်နေပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့အမေရိကန်စစ်ဖက်ရဲ့ကြေညာချက်ထက်မှာလွန်ခဲ့တဲ့တောက်ကြနေ့ကဘက်ဒါရှန်ပီနယ်မှာရှိတဲ့တာလီဘန်တွေရဲ့တနန်းကျောင်းလိုယူဆတဲ့နေရာကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တရုတ်နဲ့တာဂျီကစ္စတန်နဲ့ဆက်မှာအကြမ်းဖက်တိုက်ခိုက်ဖို့ကြိုတင်ပစ်စင်နေရာတွေကိုတားဆီးဖို့အခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်လေကြောင်းတိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့တွေစီကနေခိုးယူခဲ့ပြီးဖောက်ခွဲရေးကားတွေအဖြစ်အသွင်ပြောင်းလဲထားတဲ့ကားတွေကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်တာလီဘန်တွေအနေနဲ့ပြေးစရာမြေမရှိတော့ဘူးလို့အာဖဂန်ကဒီအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆင်ကပြောကြားကြောင်းလဲ ကျင်းညာချက်မှာဖော်ပြထားပါတယ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အကြမ်းဖက်ဖျက်လို့ဖျက်ဆီးလုပ်တဲ့တာလီဘန်ရဲ့ထောက်ပံ့ရေးရန်နေရာတွေကိုဖျက်ဆီးနိုင်ခဲ့ပြီးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကစလို့လေကြောင်းတိုက်ခိုက်မှုတွေကြောင့်တာလီဘန်ဟာဒေါ်လာတန်း30လောက်ဝင်ငွေရော့ချခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေကအစွန်းရောက်အုပ်စုတွေနဲ့သွားပေါင်းတဲ့အမေရိကန်နိုင်ငံသားတွေနဲ့အမြဲတမ်းနေထိုင်သူတွေကြောင့်လက်တလောနိုင်ငံတွေလုံခြုံရေးကိုနည်းနည်းပဲထိခိုက်ပုံရတယ်လို့လေ့လာမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်George Washington တက္ကသိုလ်ကလုပ်တဲ့ဒီလေ့လာမှုအရအခုလိုအမေရိကန်နိုင်ငံကနေထွက်သွားပြီးပြည်ပအကြမ်းဖက်အဖွဲ့တွေကိုသွားခုတိုက်ပေးတဲ့သူတွေကလက်တဆုပ်စားလောက်ပဲနိုင်ငံတွေကိုပြန်ဝင်လာတယ်လို့ထုတ်ပြောတာပါတယ်။ဒီတက္ကသိုလ်ရဲ့အစွန်းရောက်ဝါဒလေ့လာရေးအစီအစဉ်ကလုပ်တဲ့ဒီလေ့လာမှုထဲမှာပဲစီးရီးယားနဲ့အီရတ်မှာရှိတဲ့ IS Al-Qaeda နဲ့အခြားအကြမ်းဖက်အဖွဲ့တွေအတွက်သွားတိုက်ပေးတဲ့သူဒါမှမဟုတ်သွားခုပေးသူပေါင်း64ဦးကိုဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီထဲကအမေရိကန်နိုင်ငံတွေကိုပြန်ဝင်လာခဲ့သူက12ဦးပဲရှိပြီးဒီပြန်လာသူတွေကမှ9ဦးကိုလည်းအကြမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဖမ်းဆီးပြစ်ဒဏ်ချထားပြီးဖြစ်တယ်လို့နှစ်ပေါင်းများစွာအချိန်ယူလုပ်ထားတဲ့ဒီအစီအစဉ်ကစားမှာဖော်ပြလိုက်ပါတယ်။ဒါအပြင်ဒီပြန်လာသူတွေကဘယ်သူကမှအမေရိကန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခတ်မှုတွေအောင်မြင်အောင်မလုပ်နိုင်ခဲ့ဘူး။သူတို့ကြောင့်ဖြစ်နိုင်တဲ့အကြမ်းဖက်အန္တရာယ်ကလည်းအခုချိန်ထိအကန့်အသတ်နဲ့ပဲရှိလာခဲ့တယ်လို့ဒီအစီအစဉ်ကစားမှာဆက်ပေါ်ပြထားပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာမြန်မာနိုင်ငံကပြည်ပခန့်ရဲ့အရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကိုညီနိုင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်ယက်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်တယ်လို့အင်ဒိုနီးရှားဥပဒေနဲ့လူခွင့်ရေးဆိုင်ရာဝန်ကြီးရဆိုနာလာဝလီကပြောလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကိုတောင်းရင်ကြခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလမဟာမင်းကြီးဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့လည်းမြို့တော်ဂျကာတာမှာဒီကနေ့တွေ့ဆုံခဲ့ပါတယ်တနင်္လာနေ့ရုံးကတော့ကုလမဟာမင်းကြီးအယ်ဟူစိန်ကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာနဲ့လူမျိုးတွေတပ်ဖြတ်မှုမျိုးဖြစ်ကောင်းဖြစ်နိုင်ခဲ့တယ်ဆိုပြီးတော့ထပ်လောင်းပြောဆိုခဲ့ပါသေးတယ်လူငယ်နေ့ဩဂုတ်လကုန်ပိုင်းကဆက်လို့မြန်မာလူမျိုးရေးစကန်တွေကိုအာဆာအဖွဲ့ကဝင်ရောက်စီးနှင်အပြီးအစိုးရစစ်တပ်ကနေမြင့်ရှင်းလင်းရမှာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်သွားခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေချစ်ချစ်လောင်လောင်ထွက်ပေါ်ခဲ့ပါတယ်မြန်မာအစိုးရကတော့အခုလိုဆွဆွဲမှုတွေကိုညှင်းဆန်းပြီးတော့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ဝင်ရောက်လာသူတွေဆိုပြီးတော့ပြောဆိုထားတာပါခင်ဗျာ
မြန်မာနိုင်ငံမှာတော့နိုင်ငံတော်လှည့်ဝက်အဥပဒေဖောက်ပြက်မှုနဲ့ဖမ်းဆီးခံထားရတဲ့ Riders သတင်းတောက်2ဦးရဲ့အမှုကိုဒီနေ့ဆက်စစ်ဆေးရမှာတရားလူပြသက်သေရဲရရှိကဖမ်းဆီးချိန်တုန်းကအမှတ်တမ်းကိုမိရှုဖျက်ဆီးခဲ့ကြောင်းထွက်ဆိုသွားခဲ့ပါတယ်ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီနေ့တရားခွင်မှာဒီရဲရရှိရဲ့ထွက်ဆိုချက်ဟာကွဲလွဲချက်တွေလည်းရှိနေတယ်လို့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းနေဦးတန်းစောအောင်ကအခုလိုဆိုပါတယ
်ဒီနေ့ကျွန်တော်တို့ဥစားဒီသတင်းတောက်တွေကိုရှာဖွေတဲ့နေရာမှာပါတဲ့တူရဲကိုတင်သွင်းဖို့ကျွန်တော်တို့စစ်တယ်အဲ့မှာအရေးကြီးတဲ့ချက်နှစ်ချက်ကျွန်တော်တို့တွေ့တယ်တွေ့တာကပါလဲဆိုတော့နံပါတ်1တစ်ချက်ကဒီသတင်းတောက်တွေဖမှန်ပြီးချင်းသူ့ရဲ့ဟိုရဲမှတ်တမ်းပေါ့နော်ဘာတွေဘာတွေဘလို့ဖြစ်တယ်ဆိုတော့မှတ်တမ်းစာရွက်ကိုသူကမီးရှို့လိုက်ဒါရည်ကြီးတဲ့တစ်ချက်ပါနောက်တစ်ချက်ကပါလဲဆိုတော့ဒီရုံးမှသူတက်တည်လာမထွက်ခင်အာဒီပြောဆိုရမယ့်အကြောင်းအရာတွေကိုဟိုဒါရီကိုကြည့်ပြီးတော့တောက်လျှောက်ပတ်စုံသွားတယ်ဆိုတော့အဲ့အကြောင်းအရာတွေကလည်းမနေ့ညသို့မဟုတ်ဒီနေ့မနေ့မှရေကူးလာတဲ့အကြောင်းအရာတွေဖြစ်တယ်အဲ့တော့တစုံတစ်ယောက်ကဒီလိုပြောပါဒီလိုထွက်ပါဆိုပြီးတော့ဟိုပြောဆိုလို့သူတရားရုံးမှာလာပြီးတော့ထွက်ရတဲ့ပုံစံမျိုးဖြစ်တယ်တကယ်ပြစ်စကမှာတော့ဒီဒရင်တောက်တွေကိုဖမ်းဆီးတဲ့ပုံစံနဲ့သူထွက်ဆိုသွားတဲ့ပုံစံကပေါ်လဲမှုလို့ရှိ
တကယ်တော့ဒီသတင်းတောက်နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လှည့်ဝက်သတင်းအချက်အလက်တွေဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့စစ်ဆွဲချက်နဲ့အရေးယူခဲ့တာပါဒါပေမဲ့လည်းဒီသတင်းတောက်နှစ်ဦးကရဲတွေနဲ့ညစာစာရင်တွေ့ဖို့ဖိတ်ကြားခံရပြီးတဲ့နောက်အဲ့ဒီချိန်တဲ့ညမှာပဲဖမ်းဆီးခံခဲ့ရတဲ့အတွက်တမင်အကွက်ချဖမ်းဆီးတာဖြစ်တယ်လို့ပြောဆိုထားပြီးဖမ်းဆီးထားခံရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောက်ဝန်ခံခိုင်းတာတွေရှိတယ်လို့ဆိုနေပါတယ်။ဒီနေ့တရားရုံးကိုနိုင်ငံတကာသံတမန်တွေလည်းလာရောက်လေ့လာစောင့်ကြည့်ခဲ့ကြပါတယ်။နောက်တစ်ချိန်ရုံးချင်းကိုတော့ February 14ရက်နေ့မှာထပ်ချင်းဆိုထားပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံပါလီမန်ရှိတဲ့မြောက်ကိုရီးယားတန်ယုံကနေတဆင့်ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်အတွက်လိုအပ်တဲ့ပစ္စည်းတွေနည်းပညာတွေကိုရယူနေတယ်လို့ဂျာမနီထောက်လိုင်းရေးအကြီးအကဲကပြောလိုက်ပါတယ်။ ဒါပေမဲ့လည်းဒီလိုဆောင်ရွက်နေရတဲ့ပတ်သက်လို့အသေးစိတ်အချက်အလက်နဲ့ဒီလိုလှုပ်ဆောင်မှုတွေကိုတားဆီးဖို့သူ့အနေနဲ့အာမမခံနိုင်ဘူးလို့ဒီဟန်ဂေါ်မန်ဆန်ကဒီဂျာမနီရုပ်မြင်သံကြားမှာပြောလိုက်ပါတယ်တရားမဝင်မှန်ကုတ်ဈေးကနေဂျာဂန်ဝယ်ယူပေးသူကနေတစ်ဆင့်မြောက်ကိုရီးယားဟာအဲဒီလိုရရှိခဲ့တယ်လို့ယူဆကြောင်းလည်းသူကပြောပါတယ်မြောက်ကိုရီးယားရရှိခဲ့တဲ့နည်းပညာဟာအရက်ဖတ်မှာရောစစ်ဖတ်မှာရောအသုံးပြုလို့ရနိုင်ကြောင်းမန်ဆန်ကပြောပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးမြောက်ကိုရီးယားတန်ယုံပြောခွင့်ရကတော့အဲဒီသတင်းနဲ့ပတ်သက်ပြီးတော့မမှန်ဘူးလို့ CNN သတင်းဌာနကညင်းဆိုပါတယ်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်နဲ့နျူကလ িয়ার ထိပ်ဖူးတပ်ဆင်ပစ်ခတ်နိုင်တဲ့ပယ်ဒင်းတက်ဒုံစမ်းသပ်နေရာတွေကိုရပ်ပစ်ဖို့ညှဉ်းဆန်နေတာကြောင့်ကုလသမဂ္ဂကပိုးပြီးတော့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုဇက်တိုက်ချမှတ်ခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထဲကျင်းပမဲ့ဆောင်းရွာသီအိုလံပစ်ပွဲတော်မှာဖျော်ဖြေဖို့အတွက်မြောက်ကိုရီးယားအနုပညာရှင်140ပါမြောက်ကိုရီးယားသင်္ဘောဟာဒီနေ့ပဲတောင်ကိုရီးယားကိုဆက်ရောက်လာခဲ့ပါတယ်။မြောက်ကိုရီးယားပေါ်နိုင်ငံတကာတက်ခတ်အရေးယူမှုတွေအတွက်အခုလိုကြုံတောင့်ကြုံခဲ့ဖြစ်လျှော့ပေးခဲ့တာကြောင့်မြောက်ကိုရီးယားဖွဲ့အနေနဲ့ဆွေးနွေးတော်မှာအခုလိုဖျော်ဖြေခွင့်ရလာခဲ့တာပါမြောက်ကိုရီးယားဖျော်ဖြေအဖွဲ့ဒီနေ့ဆက်ရောက်လာချိန်မှာတုံ့ပြန်မှုတွေကတော့မျိုးမျိုးရှိခဲ့ရမှာအနောက်ရောက်ဝက်စားတွေကိုဝတ်ဆင်ထားပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့တပ်ပုံတွေကင်ဆောင်ဆန္ဒပြသူတချို့ရှိတယ်လို့တောင်ကိုရီးယားနိုင်ငံတော်သတင်းဆိုပြီးတောင်ကိုရီးယားနဲ့အမေရိကန်လန်တွေဟွေရန်ဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ဒီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံသဘာအားကစားသမားတွေဟာနှစ်နိုင်ငံညီညွတ်ရေးအလံအောက်မှာအတူရှင်တွဲပြီးချီတက်ကြမှာဖြစ်တယ်လို့အားကစားပွဲတချို့မှလည်းအတူရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကွန်အောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရမှုဟာအေအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ဘက်ကတော့ညှင်းဆိုထားပါတယ်။လောလောဆယ်မှာတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖန်ဆီးစစ်ဆေးတာတွေရှိတဲ့ပေါ်ဒေသတွေမှာမတိမငိမ့်ဖြစ်နေကြောင်းလဲမြောက်ဦးအတိကယုံနှိမ့်နှင်းမှုစုံစမ်းရေးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မြောင်းမျိုးနဲ့အုတ်ချွေမှုဟောင်းဥပိုးဘုံမင်းတိုက်တက်ပြတ်ခံရတာဟာ AA Cup ရခိုင်တက်မတော်ဖလားဘောလုံးပွဲကျင်းပဖို့စီစဉ်သူတွေကိုဖမ်းဆီးတာနောက်လူ9ယောက်တေဆုံးခဲ့တဲ့မြောက်ဦးဖြစ်စဉ်နဲ့ဆက်ဆက်ပြီး AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကကြိုတင်ကြံစီတဲ့လောက်ရအဖြစ်စစ်ဆေးတွေးရှိရာကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒါဟာမြောက်ဦးမြို့နယ်အုတ်ချွေမှုဟောင်းတက်ခါရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ကျော်မြင့်ခခိုင်ကျော်နဲ့သူ့ရဲ့သားမင်းတန်းထေခမင်းတန်းထိုက်တို့ကိုစစ်ဆေးဖော်ထုတ်ချက်အရ AA အဖွဲ့စီယုံရင်မှုကိုလက်စပိုင်ဇော်မျိုးအောင်ခဇော်မိုးအောင်တို့နဲ့ပူးပေါင်းတက်ပြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီသတင်းဖော်ပြချက်နဲ့ပတ်သက်ပြီး AA တက်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောဆိုပါတယ
်မမအစိုးရအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတစ်ခုခုရတိုင်းမှာเนาะကျွန်တော်တို့ဒါတော်လိုင်းရဲ့ဖွေးရှိတွေကိုเนาะဘုံတိုက်ကြညွှန်းလွှန်းအောင်အမေရိကန်ထုံးနဲ့တိုက်ခိုက်နေတဲ့ဒိဋ္ဌိတွေဖြစ်နေကြ။ယင်းလုံးကလည်းပဲအဆက်ဆက်တိုက်ခိုက်မှုတွေအများကြီးရှိပါတယ်เนาะကျွန်တော်တို့ကအဲ့ဒီအတန်းပဲဖွေးရှိတွေနဲ့ဆက်ကြတာတို့ဒီမွေးစေဝါကိစ္စတွေနဲ့ဆက်ဆက်ကြတာတို့အဲ့ဒါမျိုးတွေအများကြီးသူတို့လုပ်ခုပါတယ်။เนาะအခုလည်းပဲကျွန်တော်တို့ကိုเนาะဒီလူတိုင်းဘုံမှာနေပြီးတော့အားသမားနေပြီးတော့ဒါတိုက်ခိုက်ဖို့အတွက်သူတို့ဒီစနစ်တကျကိုကျန်းလာစင်ပြီးတော့မှဒါအခုလိုမျိုးထုတ်ပြန်လာတာလို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်ပါဗျာ
လက်ရှိဖန်ဆီးစစ်ဆေးနေတဲ့ကျော်မြင့်ခခိုင်ကျော်ဟာတင်ညိုကြီးရွာအုတ်ချွေမှုတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူနဲ့သူသားမင်းတန်းထေခမင်းတန်းထိုက်တို့ဟာမွေးရစေဝါရောင်းဝယ်တာရရှိတဲ့ငွေကြေးနဲ့ AA တပ်ဖွဲ့ကို M16 တပ်နက်19လက်ပစ္စတို9လက်နဲ့ GN ကြီးစံတွေပို့ဆောင်ပေးခဲ့ကြောင်းလည်းဖော်ပြပါတယ် AA တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက
ကြတာတဲ့ ADM 16အမျိုးသားလက်နေတွေကကျွန်တော်တို့အခိုင်အမာတို့တိုက်ခိုက်ရေးတပ်ဖွဲ့တွေလုံးဝမသုံးတဲ့လက်နေကြเนาะကျွန်တော်တို့ ADM 16တွေကိုလုံးဝမသုံးဘူး
AA တပ်ဖွဲ့ဟာမြောက်ဦးမြို့မှာရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်မြောက်ဝမ်းနည်းဘွယ်အခမ်းအနားပြပင်ခံရပြီးနောက်ဖြစ်ပေါ်လာတဲ့အကြီးကြီးုံမှာရဲတပ်ဖွဲ့ကပြစ်ခတ်လို့လူ9ယောက်သေဆုံးခဲ့တဲ့နောက်မှာ AA တပ်ဖွဲ့ဟာအကြမ်းဖက်ပြစ်ခတ်တပ်ဖြတ်သူတွေကိုထိရောက်ပြင်းထန်တဲ့အရေးယူဆောင်ရွက်တာတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားဘူးပါတဲ့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းခဲ့တဲ့မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးအဖွဲ့ရဲ့အတွင်းမှုလည်းဖြစ်တဲ့ဦးတာထွန်းစိန်ကတော့ပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နဲ့ AA တပ်ဖွဲ့ရဲ့ညှင်းဆို့ချက်အပေါ်တုံ့တက်ရခက်ခဲကြောင်းပြောပါတယ်
ကျွန်တ
ကျွန်တော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘလောမလေးမတုံ့သရှင်ဘူးဘလောမလေးမှတ်ချက်မပေးရှင်ဘူးဒါကတော့သူတို့အကြောင်းနဲ့သူတို့ပဲပေါ့နော
်မြောက်ဦးမြို့နယ်အုတ်ချွေမူဟောင်းအတက်ခံရတာနဲ့ပတ်သက်လို့တင်းညိုကြီးရွာကလူတချို့ကိုဖမ်းဆီးစစ်ဆေးတာတွေဆောင်ရွက်နေလို့နေမည်မတီးမငိမ်ဖြစ်နေပြီးမြောက်ဦးအဒီကယုံကိစ္စစုံစမ်းရေးတွေကိုကွင်းစင်းဆောင်ရွက်တာတွေဆိုင်းငံ့ထားကြောင်းဦးထွန်းသားစိန်ကအခုလိုဆက်ပြောပါတယ်
ဒီကျွန်တော်တို့ကော်မရှင်ကတော့လောလောဆယ်မြေပြင်မှာပေါ့နော်ဒီဟိုမှာမြောက်မြို့နယ်တင်ညော်ကလည်းပဲလူ9ယောက်10ယောက်လောက်ကိုသက်ဆိုင်ရာတွေကခေါ်ပြီးတော့ညင်းညာစီစစ်နေတာတွေရှိတယ်ဒေသတွင်းမှာလည်းဒါနဲ့ပတ်သက်ပြီးတော့မငြိမ်မသက်တွေဖြစ်နေတယ်အဲ့ဒါကြောင့်မို့လောလောဆယ်မှာမြေပြင်အခြေအနေကိုစီစစ်မှုဟာကိုတော့ကျွန်တော်တို့ခတ်တာဆန်ခံတာတယ်ဒါပဲလေကျွန်တော်တို့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့လုတ်တဲ့လုတ်ခိုက်တဲ့ဟာတွေကိုပေါ့နော်ကျွန်တော်တို့ဟောတော်မှာဆိုင်ပြီးတော့အလုံးလုံးနေကြပါတယ
်ရခိုင်ပြည်နယ်အတွင်းမှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိသွားတဲ့ဒုက္ခသည်6သိန်းရေးနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်နိုင်ငံတကာကဖိအားပေးတာတွေရှိနေတယ်လို့ရသေးတော်မျိုးနယ်မှာကျင်းပတဲ့ရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်ပြည့်ဝမ်းနည်းပွဲအခမ်းအနားဟောပြောပွဲနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဖမ်းဆီးထားတဲ့အပေါ်ရခိုင်ပြည်သူတွေရဲ့ကန့်ကွက်ဆန္ဒပြတာတွေလည်းရှိနေပါတယ်
။ကုမိုးစောတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 71.25 ရိုးကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တိုင်းရင်းဒေသတွေဖက်ကတိုက်ပွဲသတင်းပဲဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်မှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင် TNLA တအောင်းပလောင်တပ်ဖွဲ့တို့ကြားတကြော့ပြန်တိုက်ပွဲတွေကြောင့်ဒေသခံတွေနေရွှန့်ခွာထွက်ပြေးနေကြရသလိုတိုက်ပွဲအတွင်းပိတ်မိနေသူတွေလည်းရှိနေပါတယ်။တချိန်တည်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIA နဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကပြောပြပေးမှာပါ
။မြန်မာသံတမတော်နဲ့ TNLA တန်းပလောင်စပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ကဆိုင်းခေါင်ကျေးရွာသားတွေဟာနေရွှန့်ကိုဆုတ်ခွာထွက်ပြေးခဲ့ရပြီးတိန်နေမြို့နယ်ကကောင်းအံ့ရွာဖုန်ကြီးကျောင်းမှာစစ်ပြေးဒုက္ခသည်ဖြစ်နဲ့ခိုလုံနေရတယ်လို့ရှမ်းပြည်နယ်လှုပ်ဆော်ကူစလဲနန်းခင်သားကြီးကဖူဝေကိုပြောပါတယ
်။မနေ့ကစစ်ပြေးလာတာကျမတို့တိန်နေမြို့နယ်ကောင်းအံ့ကျေးရွာအုပ်စုကနော်အဲကောင်းအံ့မှာရောက်နေတယ်ချက်အားလုံး158ဦးသာရောက်မှရောပေါ့နော်ကလေးတွေရောအခုပြေးလာတာချင်းရဲ့ရှိုင်းရဲ့ပလောင်ရဲ့ချက်ရွာမှာကတော့အကုန်ပြေးလာပြီလေအဲ့ကျွန်တော်တို့ကချင်းကူညီပါတယ်ချင်းရွာသားတွေလည်းအချင်းချင်းအဲ့မှာကူညီပဲဆံတွေအဝတ်စားတွေပံ့ပိုးပေးတယ်ပြီးရင်ပုံကြီးကောင်းမှာဖားထားတယ်ချင်းအမြင့်မြဲလည်းကူညီပေးပါတယ
်ဒီစစ်ပြေးဒုက္ခသည်တွေဟာတနင်္ဂနွေနေ့ကတမ်းပလောင်သဖွဲ့နဲ့တမ်းမတော်တို့အကြားဓာခိုင်နဲ့ဆိုင်းခေါင်ရွာနီးစိုက်ပွဲဖြစ်ပွားခဲ့လို့တောရောင်သဲဆွဲပြေးသိမ်းဆောင်ရင်တိန်ဒီမြို့ကကောင်းအံ့ရွာကိုမနေ့ညနေပိုင်းမှာရောက်ရှိလာတာပါဓာခိုင်ကြီးရွာသားတွေကတော့ကိုခိုင်မြို့ထဲသိမ်းဆောင်နေသလိုတိုင်းကောင်ကြီးရွာသား150ကျော်ကတော့တိန်ဒီမြို့နယ်ထဲကကောင်းအင်ရွာဖုန်ကြီးကျောင်းမှာခိုးလုံနေကြရတာပါစစ်ပြေးဒုက္ခသည်တွေထဲမှာကျောင်းနေရွယ်ကလေးတွေလည်းပါဝင်နေပါတယ်ဒီကလေးတွေရဲ့ပညာရေးစီးခိုင်းမှာကိုစိုးရိမ်နေရတယ်လို့ကောင်းအင်ရွာကကျောင်းဆရာမနန်းခန်းဟွန်ကပြောပါတယ်ကျောင
်းနေတဲ့ကလေးတွေဒီမှာရောက်နေစုစုပေါင်း30နေရာတော့ပြည့်ရဲ့ဒီမှာရောက်တာ19ယောက်တခြားနေရာမှာပြန်သွားလိုက်တာအဲ့ဒါသူတို့ပညာရေးကတော့ဘယ်လိုစီနေရမလဲတူရှင်တူအကူခိုင်နေတဲ့ဆိုဘုခါပညာရေးမျိုးရောင်းရနေတို့စီစီနေတဲ့ဒီနေရှင
်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်သဖွဲ့နဲ့တမတော်သူကြားမနေ့ကကုခိုင်မြို့နယ်ဖာဖိုင်ကျေးရွာနဲ့ငုတ်ငါကျေးရွာကြားမှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွင်သမတော်ဘက်ကစစ်လေရင်သုံးတိုက်ခတ်ခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိဘူမှုတိုက်ကျော်ကပြောပါတယ
်မနေ့ကမနေ့ခုနကဒီကျော်လာကနေဖာမဆယ်နိုင်ခွဲဖြစ်ဖြစ်ပေါ်တယ်အဲဖြစ်နေတဲ့အချိန်ဒီဆယ်နိုင်ဆယ်မိနစ်လောက်ပါပဲဒီမြန်မာဘက်ကဒီကြောင်ပြည်ကူတဲ့လာမင်းတိုက်ခတ်တယ်မှရေးနေပါဘူးဒီလိုကအနေကျင်းတိုင်းရတာဒီလိုရှိတယ်ကြာဆုံးမှုလည်းမရှိဘူးမြန်မာတပ်မတော်တွေကအထူးခိုက်မှုအတော်လေးများတယ်ဒီစရာတော့မတည်ရဘူ
းနှစ်ဖက်သားကြားဖြစ်ပွားနေတဲ့စိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပေါ်ကိုရောက်ရှိနေတဲ့နန်းချံမြို့နယ်ကြက်သေးရွာဆိတ်ဆောင်ရွာသား300ကျော်ဟာလည်းနေရကိုမပြနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်အလားတူကချင်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်းလွတ်လပ်ရေးဖွဲ့ KIU တို့ကြားစစ်ရေးသိမ်းမှတ်နေတဲ့အခြေအနေမှာရှိနေပါတယ်တနိုင်းမြို့နယ်ပရင်မော်တီတမှာမြန်မာသံတမတော်နဲ့ကချင်လူမျိုးရေးသံတမတော် KIA တို့ကြားစိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးဒေသခံတွေနဲ့မော်လုတ်သားသဆောင်ခန့်ဟာမော်တီတသွေးမှာပိတ်မိနေဆဲချင်းနေမှာရှိနေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ်
ဘယ်လိုလဲဒီနေ့ကအင်မတန်မှပြင်းထန်တယ်လို့ပြောရကြစိတ်ကြီးနေတဲ့နေရာနားမှာပေါ့စမတ်ယူအောင်နေရာမှာပဲလေလူချောင်းဆိုတဲ့နေရာမှာခုလူခဆိုတဲ့နေရာမှာတက်တော့အင်တန်ပြင်းထန်တယ်ဖြစ်နေကြတယ် မှာပြည်ကြီးနေတဲ့လူတွေကတော့အခက်ခဲကတော်တော်လေးစိုးရင်ကြတူဖြစ်နေပြီပေါ့
ကချင်ပြည်နယ်သနိုင်းမြို့နယ်ပါဝင်မန်စီမြို့နယ်နဲ့စွန်ဘရာပုံဒေသတွေမှာမြန်မာသမ္မတနဲ့ကချင်လူ့အရေးသမ္မတ KNI တို့ကြားတိုက်ပွဲဖြစ်ပွားဖို့လားလာများနေတယ်လို့ KNI ပြန်ကြားရေးသံဝန်ခံဘူမူးကြီးနော်ဘူးကပြောပါတယ်
ဒီကြောင့်ဒီကတော့အနုမတော်ပြန်ကြည့်တာမရှိဘူး။ဒီတိုးတဲ့မှာပဲရောက်တဲ့နေရာမှာသူတို့နေရာချပြီးမှအနုကအပြစ်နေထားတဲ့နေကြတယ်။ဒီတိုက်ပွဲကတော့ပြန်ကြည့်ဖို့ကတော့အလားလာများပါလား။တိုက်ပွဲဒီတင်းထားနေဆိုတော့အနက်ပြတ်ဆုံးတာကတော့ထိခိုက်တာတွေတော့ရှိဖို့လည်းသေချာပါလား
။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာမြန်မာသမ္မတနဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ GIA နဲ့ CNL တို့နဲ့တိုက်ပွဲပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတဘက်ကတော့လက်တလောတဆုံတရားတရင်ထုတ်ပြန်လာတော့မရှိသေးပါဘူး KIO နဲ့ TNL တို့ဟာ UWS ဝတ်ဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ပြည်တော်စုငင်းချရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်ဖြစ်သလို NC လမ်းကြောင်းကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ဒါပေမဲ့တစ်ဖက်မှာမွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံး ITU တို့ဟာဖေဖော်ဝါရီ23ရက်နေ့မှာ NC ပြည်ကြက်လက်မှတ်ရေးသူသွားဖို့ပြင်ဆင်နေစေလဲဖြစ်ပါတယ်ခင်ဗျာ
ရရှိမှာခင်ဗျ။ NDI အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ထောင်ငင်းရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်သလိုရှေ့မရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမို့လို့ပြည်တွင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီဖြစ်တဲ့ NDI အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရတဲ့ဓာတ်ရိုက်လိုင်းဆွေးနွေးခန်းတွေကိုအပတ်စဉ်စနေနဲ့အင်္ဂါညတွေမှာအသစ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်ဓာတ်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ19.25-30တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနဲ့အမေရိကန်ပြည်ထောင်စုတို့အကြားကအရင်ကျေးမှုဖလှယ်ရေးအစီအစဉ်ရာအမေရိကန်အခြေဆိုင် Next Level Hip Hop အဖွဲ့ဟာတနင်္လာနေ့ညကအမေရိကန်သံအမကြီးနဲ့အိမ်မှာမြန်မာပရိသတ်တွေကိုဖျော်ဖြေတင်ဆက်ခဲ့ပါတယ်။ Next Level အဖွဲ့ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းမြန်မာ Hip Hop အနုပညာရှင်တွေအတွက်အလုပ်ယုံသင်တန်းတွေလည်းဖွင့်လှစ်ပို့ချပေးနေပါတယ်။မြန်မာနဲ့အမေရိကန်ကြား Hip Hop ဂီတဖလှယ်ရေးအကြောင်းကိုရင်တွားရောက်တင်ပြယူထားတဲ့ကုဇော်ဝင်းလိုင်ကပြောပြပေးမှာပါရှင
်။Look, I said, oh well, here we go again. Another brother man, cause he ain't doing him. Hip-hop look correct. Guitar pinyaya ha, kane lungere echa, nanganaga maada makabe. Nyama lungere echa maaba, yeban sala nire, anu pinyaya yisi jang tuku pibare. Truthi pino, di hip-hop chobi yisi sinigo sa dengere American pirangzu ma soye. Hip-hop ha, yinga guitar loga go lamu thagere rock and roll, pop sa re guitar yisi jang nigo cholumbi, လူကြိုက်ပုံများလာတဲ့အထိခက်ဆားလာနေတာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ရုံယဉ်ကျေးမှုဌာနကနှစ်နိုင်ငံအကြားယဉ်ကျေးမှုဖလှယ်တဲ့အနေနဲ့အမေရိကန်အခြေစိုက် Next Level Hip Hop အဖွဲ့ကိုဖိတ်ကြားပြီး Hip Hop ဂီတပညာရနဲ့ဆိုင်တဲ့ဤပညာတွေသူနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်နိုင်တဲ့အခြေအနေတွေအကြောင်းအလို့ယုံဆွေးနွေးပွဲတွေဖွင့်လှစ်ပြီးမြန်မာနိုင်ငံ Hip Hop ဂီတပညာရှင်လူငယ်တွေကိုအမေရိကန်စင်တာမှာပို့ချပေးနေတာဖြစ်ပါတယ်။နိုင်ငံအကြာယဉ်ကျေးမှုဖလှယ်ရေးအစီအစဉ်ပေါ်သူ့ရဲ့အမြင်သဘောထားတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမကြီးစကော့မာရှယ်ကအခုလိုပြောပြပါဗျ။
ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေကတိတ်ကောင်းပါတယ်။ဂီတအနုပညာကလည်းကောင်းပါတယ်။ဒါပေမဲ့ဒီတဲ့ပိုကောင်းတဲ့အရာကတော့လူလူချင်းထိတွေ့ဆက်ဆက်မှုပဲဖြစ်ပါတယ်။ဒါဟာပြည်သူတွေအချင်းချင်းကြားထိတွေ့ဆက်ဆက်မှုရစေတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။ဒီနေရာမှာတော့အမေရိကန်နိုင်ငံက hip hop အစိုးရတွေလာကြတဲ့အစီအစဉ်ပေါ့သူတို့ကစွန်ဦးတီထွင်လောက်ကိုင်းမှုအခြေအနေလူမှုအတိုင်းအဝိုင်းအချင်းချင်းအကြထိတွေ့ဆက်ဆံကြတဲ့အခြေအနေတွေကိုပြောဆိုဆွေးနွေးကြပေမဲ့တကယ်တော့ဒါတွေဟာပြည်သူအချင်းချင်းအကြထိတွေ့ဆက်ဆံတာလောက်ရေးမကြီးပါဘူ
းမြန်မာနိုင်ငံကိုလာရောက်တဲ့ next level hip hop အဖွဲ့ဝင် Chris Williams ခေါ် DJ Trife ကလည်း မြန်မာနိုင်ငံအပေါ်သူ့ရဲ့အမြင်တွေကိုအခုလိုမျှဝေခဲ့ပါတယ
် it's such a beautiful country when you just look at the people there's so many
မြန်မာနိုင်ငံဟာအင်မတန်တာယာလှပတဲ့တိုင်းပြည်တစ်ခုပါတိုင်းဒေသလူမျိုးတွေလည်းအများကြီးရှိပါတယ်တနည်းအားဖြင့် American ပြည်တော်စုနဲ့လည်းတူပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလည်းမတူညီတဲ့လူမျိုးစုတွေအများအပြားနေထိုင်ကြတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံက hip hop ဂီတဟာနိုင်ငံတကာကိုထိုးဖောက်နိုင်တဲ့အခွင့်အလမ်းအများကြီးရှိပါတယ
်။မြန်မာ hip hop အဆိုတော်ကြက်ဖကလည်းနှုပညာရှင်တွေအကြားညာနာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့အခက်အခဲတွေကိုအခုလိုရှင်းပြပါတယ်
။အဲဆိုလိုတာဗျာ။ဥပမာကျွန်တော်တို့အခွေထုတ်တာကိုကဘာမှဆိုရင်တို့ကြိုက်တဲ့အခွေတို့ကတကယ်ပတ်စံပေးပြီးတော့တို့ကအားပေးတယ်။ကျွန်တော်တို့စီမှာကတော့နည်းနည်းထုံးစံလေးဖြစ်နေတာရှဲတယ်ဥပမာမင်းမဘာသင်းနေရှိလဲငါ့ကိုပေးမင်းကလဖက်ရိုက်တိုင်အဲ့လိုပေါ့တကယ်သူ့လဖက်ရိုက်တိုင်အောင်မဟုတ်တကယ်ဒီအသစ်တစ်ခုအနေနဲ့ဒီထုတ်ထားတဲ့ product ကိုထုတ်ထားတဲ့အတိုင်းဝယ်ယူအားပေးရမှာပေါ့နော်အဲ့လိုခါလေးတော့ဒါပေမဲ့အကုန်လုံးကဒီဟာကိုလက်ခံနေကြတဲ့အတွက်ကျွန်တော်မှအဲ့လေးတွေပြန်ပြင်ရမယ်အဲ့လိုလေးပေါ့ပြီးရင်လည်းကျွန်တော်နားမလည်သေးတဲ့ကျွန်တော်တို့ဟိုမတိထားသေးတာကြီးဘာကြီးရှိအောင်လဲသူစီအားအားရတော့တင်ညာနေအဲ့လိုမျိုးပေါ့ business နဲ့ပတ်သက်တာဒီ industry နဲ့ပတ်သက်တာတော့ဘလို့လုံးလို့ရလဲ commercial ဖြစ်အောင်ဘလို့လုံးလဲအားအားဘာကြီးပေါ့နော်အားအားရ
next level အဖွဲ့ရဲ့နောက်ဆုံးဖြောပြပွဲအစီအစဉ်ကိုတော့ရန်ကုန်မြို့ hotel နဲ့ခီးသွားလာရေးလုပ်ငန်းအဆောက်အဦအတွင်းမှာ February 18ရက်နေ့ကျရင်ကျင်းပပြုလုပ်သွားမှာဖြစ်ပါတယ်ဒီပွဲကိုလူတိုင်းလာရောက်ကြည့်ရှုအားပေးနိုင်တယ်လို့ American တန်ယုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်အခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ် PP ချင်မာပဲ VOA ရုံမြင်သံကြားအစီအစဉ်တွေကိုညနေ9:00-9:00ခွဲထိ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့တော်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြာရှည်နေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦး။
ဒီဆုံးမစစ်စေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူ့ရှေ့နေတွေကအကြံပြုလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆံမှုရှိခဲ့သလားဆိုတာနဲ့သူသမ္မတဖြစ်လာပြီးမကြာခင်မှာပြည်တော်စုဆုံဆန်းစစ်စေးဘယူရို FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖယ်ရှားလိုက်တာဟာတရားရေးပေါ်ကြားဝင်ဆွတ်ဖက်ရာရောက်လေသလားဆိုတာကိုအထူးဆုံဆန်းစစ်စေးမှုရောဘတ်မူလာကဆောင်ရမ်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာမှားရင်ပြောကြတာတွေဒါမှမဟုတ်ရှင်းတော့မညီပြောဆိုဂဲမီမာကိုသူ့ရဲ့ရှင်းတွေကစိုးရိမ်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရသည့်အိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားပါတယ်အမေရိကန်ဒုသမ္မတမိုက်ပန်စ်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးတော့စောင့်ကြည့်သွားမယ်လို့အလတ်စကားမှာဒီကနေ့ထုတ်ပြီးတော့ပြောလိုက်ပါတယ်မြန်မာနိုင်ငံကပြည်ပခန့်တွေအရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကူညီနိုင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်တ်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်တယ်လို့အင်ဒိုနီးရှားဥပဒေနဲ့လူခွင့်ဆိုင်ရာဝန်ကြီးရဆိုနာလာအိုလီကပြောလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကိုသုံးရကြခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလမဟာမင်းကြီးဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ဒီကနေ့မှာတွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထဲကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဖျော်ဖြေဖို့အတွက်မြောက်ကိုရီးယားအနုပညာရှင်140ဒီပါမြောက်ကိုရီးယားတင်မောဟာဒီကနေ့တောင်ကိုရီးယားနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ခင်ဗျာ
။တင်အချင်းချက်ကိုကိုအောင်ကကြီးညာပေးခဲ့တော့ပါ။ဒီညနေအထွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ View American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ19 kHz 15.53 ည၊လိုင်းဒိုမီတာ25 kHz 11.83 ည၊လိုင်းဒိုမီတာ57 kHz 633နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.
From